လာမယ့်မေလဖွဲ့စည်းပုံမူကြမ်းပြည်လုံးကျဆန္ဒခံရေးပွဲအတွက်မတ်လအတွင်းမှာပဲတပီလုံးအနက်နိုင်ငံသားစီစီရေးကပ်ပြားတွေအပြည့်အစုံစီစီထုတ်ဝေသွားဖို့ဖေဖော်ဝါရီလ10ရက်နေ့ကလေးကလူဝင်မှုကြီးကြပ်ရေးဌာနတွေကိုနေပြည်တော်အာဏာပိုင်ကညွှန်ကြားခဲ့တယ်လို့ RFA ကနေစုံစမ်းပြရှိရပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ23ရက်နေ့ကကချင်ပြည်နယ်မြေကြီးနားမြို့မှာလူဝင်မှုကြီးကြပ်ရေးအရာရှိတွေကနေအစည်းအဝေးလုပ်ပြီးနိုင်ငံသားစီစီရေးကပ်ပြားတွေကိုအမျိုးအစားခွဲခြားပြီးထုတ်ပေးဖို့အတွက်စီစဉ်ခဲ့ပါတယ်။မနေ့ကမတ်လ10ရက်နေ့မှာKIO ကချင်လူမျိုးရေးအဖွဲ့နေမြေတချို့မှာလာဝကအဖွဲ့တွေကအတန်ချက်ဆက်တွေနဲ့နိုင်ငံသားစီစီရေးကအတွက်စည်းရင်းပေးသွင်းကြဖို့နှိုးဆော်ခဲ့ပါတယ်။ကချင်ပြည်နယ်နယ်စပ်နယ်ပြားတွေမှာနိုင်ငံသားမှတ်ပုံတွေကမရှိတဲ့ကချင်တိုင်းရင်းသားတွေနဲ့အပြစ်ခတ်ရစေးအဖွဲ့ကအဖွဲ့ဝင်တွေအပါအဝင်တရုတ်နယ်စပ်ကတရားမဝင်နေထိုင်နေတဲ့နိုင်ငံသားတွေလည်းရှိကြပါတယ်။အာဏာပိုင်တွေကနိုင်ငံသားစီစီရေးကမှတ်ပုံတွေထုတ်ပြီးတဲ့အခါစစ်အစိုးရနဲ့ငြင်းငြင်းယူထားတဲ့ကချင်လက်နက်ကိုင်အဖွဲ့တွေကိုလည်းအဖြူရောင်ယာယီတပ်တွေကလက်မှတ်တွေပဲထုတ်ပေးဖို့စီစဉ်နေတယ်လို့KNO ခေါ်ကချင်မျိုးသားအစည်းအရုံးကအစည်းအရုံးတာဝန်ကဦးဇက်ဒီလာကနေပြောပြပါတယ
်။ဒီအဖွဲ့စုကတို့ကဒီအဖြူရောင်ကပ်ပေါ့နော်ပထိုက်ကလို့ဒီဖိုက်ကတ်အဲရီယာကိုတို့ကလုတ်ပေးမယ်။နောက်ကဘက်ကတော့ဒီအဖွဲ့စုကိုတို့ကပြီးတဲ့အဲရီယာယာယီတက်တဲ့ခံလက်မှတ်တွေဟာအဲရီယာဖိုက်ကတ်တို့စလုတ်တော့မှအခုစေးစောက်နေပြီ။တော့ချက်လုတ်နေတာအခုဒီမြို့နယ်တိုင်းမြို့နယ်တိုင်းမှာလုတ်နေတာအခုကျွန်တော်ပြီးရတဲ့နောက်တော့အခုဒီဘက်မှာလေဂျေတို့ဒီလေဇာတို့ဒီမန်စီနေရာထဲမှာတို့လုတ်နေတယ်အဓိကတော့ဒီအဖွဲ့ကြီးကြီးရှိတဲ့နေရာဝင်သွားနေကြတယ်ဆိုတော့ကဲဒီရှိတဲ့နေရာမှာရောက်နေတယ
်အဖြူရောင်ရှိတဲ့နိုင်ငံသားစီစီကတ်တွေမှာလည်းအင်္ဂလိပ်အခရာအီဒီစိတ်ရိုက်ထားတာနဲ့မရိုက်ထားတာမျိုးတွေရှိသလိုအီဒီစိတ်ရိုက်ထားရင်နောက်ပိုင်းမှာနိုင်ငံသားအတိမပြုမှတ်ပုံတွေကထုတ်ပြီးမှဖြစ်ပေမဲ့အီဒီစိတ်မပါရင်တော့ယာယီကဖြစ်ပဲဆက်လက်ကိုင်ဆောင်ထားရမှာဖြစ်ပါတယ်အဖြူရောင်ယာယီကရှိသူပဲဖြစ်စေအနီရောင်မှတ်ပုံတွေကရှိသူပဲဖြစ်စေဆန္ဒမဲပေးခွင့်ရှိတယ်လို့လည်းသိရပါတယ်။ကချင်တိုင်းရင်းသားတွေဖြစ်ပေမဲ့မှတ်ပုံတွေမရှိတဲ့အပြည့်ခတ်ရရင်းချမ်းရေးဖွဲ့တွေကိုလည်းယာယီအဖြူရောင်ကတ်တွေထုတ်ပေးနေတာဟာစစ်ဆေးရကတမန်ပြည်သူတွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားခွဲခြားသိနိုင်အောင်ကန့်သတ်တာမျိုးဖြစ်တယ်လို့အဖြူရောင်ကတ်ကင်ထားသူတွေကိုအချိန်မီစစ်ဆေးထိန်းချုပ်နိုင်အောင်ကြိုတင်စီမံဆောင်ရွက်ချက်ပဲဖြစ်တယ်လို့ကချင်မျိုးသားစီယုံတာဝန်ကဦးဇက်ဒီလာကပဲအခုလိုပြောပြပါတယ်။
နာဘာသာဘလို့ပြောထားတယ်လဲဆိုတာဒီဟာကိုဒီ election အတွင်းမှာအတုံးချုပ်ဖို့လောက်ပဲတို့ကပြောထားဒါပေမဲ့ဒီဟာကနောက် election ပြီးတဲ့အမှတ်ကူတဲ့ NDA ဖြစ်တယ်တကယ် solution ရတော့ဒီ election နောက်ပိုင်းမှာ solution ဒီကကအတိဖြစ်သွားမယ်အတိဖြစ်သွားပြီ solution ဒီကကိုကင်ဆောင်တဲ့လူတိုင်းကဒီ foreigner တွေကင်ဆောင်တဲ့ကပ်ပြားလို့ပဲဒီစလေရဲ့အတွင်းမှာပဲထီးသွားလာခွင့်ရှိမယ်ကိုပင်နေရာမှာနေနေပင်နေရာသွားသွားတက်ဆိုင်ရာဌာနကိုအကြောင်းကြားရမယ်အကျေလဝကကမတင်ကြဘူးလဝကဥပဒေနဲ့တို့ကစစ်ဆေးပိုင်ခွင့်ရှိတယ်မင်းသားပိုင်ခွင့်ရှိတယ်ထိန်းချုပ်ပိုင်ခွင့်ရှိတယ်အဲ့တော့ဘာပဲဖြစ်တို့ကနိုင်ငံသားစစ်စေးကတ်ဆိုတာပြက်ဒီတော်လိုင်းရေးအဖွဲ့အစည်းဆိုတဲ့ organization ကိုခွဲခြားလိုက်တဲ့ကတ်တစ်ခုတည်းဖြစ်တယ်ဒီကတ်ကိုလုံးဝတို့လက်ခံဖို့မတင်တဲ့ကတ်တစ်ခုဖြစ်နေတယ်ဘာဆိုတော့ရှစ်တင်တဲ့နှခုနဲ့လဝကဥပဒေအရပုံမှန်35အရပေါ့နော်ဒီမှာနိုင်ငံတော်ဆင်းနေမှာနိုင်ငံသူမှနေထိုင်တဲ့မိဒီတိုင်းတန်းလူမျိုးမစုနိုင်ငံသားဖြစ်ပိုင်ခွင့်ရှိတယ်အခုကဒီဘာဖြစ်လို့တခါတည်းအနေရောင်ကတ်နိုင်ငံသားစစ်စေးကဘာဖြစ်လို့မလုပ်ပေးနိုင်လဲဘာဖြစ်လို့အဖြူရောင်ကတ်ကိုဘာဖြစ်လို့အကတ်တက်ပြီးတော့လုပ်ပေးလဲဆိုတဲ့ other question ဖြစ်နေ
တရုတ်နယ်စပ်ကချင်ပြည်နယ်ထဲမှာတရားမဝင်နေထိုင်သူတွေရှိနေကြကြောင်းဒါတွေကိုထိန်းချုပ်ဖို့အာဏာပိုင်တွေကစီစဉ်နေတာမဖြစ်နိုင်ဘူးလားလို့ဦးဇက်ဒီလာကိုဆက်ပြီးမေးကြည့်တဲ့အခါမှာတော့
တရုတ်ကလာတဲ့ပြုတ်ကြတော့အများကြီးရှိတာပေါ့ဒီနိုင်ငံသားသားကလာတဲ့နိုင်ငံသားကတရားမဝင်လာပြီးတော့ကချင်ပြည်နယ်ဒီမှာနေထိုင်တဲ့လူတွေကိုခွဲခြားတယ်ဆိုတာဒါတရားပါလေဒါပေမဲ့ကချင်တွေကဒီအဖွဲ့အစည်းတွေကအတွင်းထဲမှာကိုဒီလိုခွဲတယ်ဆိုတာလုံးဝမကြောက်ဒါလုံးဝမလုပ်တင်တဲ့ကိစ္စတစ်ခုဖြစ်ပါတယ်နိုင်ငံသားမဟုတ်ဘူးဆိုတဲ့ကန့်တက်ပေါင်းထဲမှာကိုကဝင်သွားတာပဲဒီဟာကိုလက်ခံလိုက်ခြင်းအချင်းနိုင်ငံတစ်ယောက်ရဲ့ရပိုင်အားလုံးကိုဆိုးရှုံးထားရမှာပဲ
ဦးဇက်ဒီလာရဲ့ KNO ကချင်မျိုးသားအဖွဲ့ကတော့ဒီဆောင်ရွက်ချက်ကိုမကြိုက်ပေမဲ့KNO ကချင်လူမျိုးရေးအဖွဲ့ကတော့စစ်ဆေးရရဲ့အစီအစဉ်ကိုလက်ခံထားပြီလို့သိရပါတယ်မြန်မာနိုင်ငံအစွန်အပြားအိန္ဒိယဘင်္ဂလားဒေ့ရှ်နယ်စပ်တွေနဲ့တရုတ်နယ်စပ်ကချင်ပြည်ရှမ်းပြည်နယ်အစွန်အပြားကြီးရွာတွေမှာနှစ်အတန်ကြာကလေးကမှတ်ပုံတွေမရှိပဲတရားမဝင်နေထိုင်နေတဲ့တစ်ဖက်နိုင်ငံသားတွေအများကြီးရှိပါတယ်။စစ်ဆေးရအဆက်ဆက်ကလည်းဒီကိစ္စတွေကိုစနစ်တကျစီစဉ်နိုင်ခဲ့တာမျိုးမရှိခဲ့ပါဘူး။အခုလိုမေလမဲပေးကနေကြားမှကောက်ကငင်ကဆောင်ရွက်နေတာဟာအာဏာပိုင်တွေဘက်ကထောက်ခံမေးရအောင်မှတ်ပုံတွေနဲ့ဆွေးနွေးတာလားလို့လည်းအများကတန်လျာဝင်နေကြပါတယ်ခင်ဗျာ။